မြန်မာနိုင်ငံမှာရောက်ရှိနေတဲ့ American Two ကိုလည်း Mr. Derek Mitchell ဟာကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုင်ငံရေးပါတီတွေကြုံတွေ့နေရတဲ့အခြေအနေတွေကိုပုံမသိရှိနိုင်ဖို့ရည်ရွယ်ချက်နဲ့မန္တလေးမြို့မှာနိုင်ငံရေးပါတီချို့နဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။အဲ့လိုတွေ့ဆုံချိန်မှာရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေမှာအားနည်းချက်တွေရှိနေတာတွေ့ရတယ်လို့ဝေဖန်ခဲ့တဲ့အကြောင်း Mr. Derek Mitchell နဲ့တွေ့ဆုံခဲ့တဲ့ NLD မန္တလေးတိုင်းအောင်နိုင်ရေးအဖွဲ့ဝင်တူက VOA ကိုပြောပြပါတယ်။အပြည့်စုံကိုတော့မတ်နန္ဒာချမ်းကပြောပြပေးပါခင်ဗျာ
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံမှာကျင်းပဖို့ရာရပ်ပိုင်းသာလူတော်တွေကြားပြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးမဲဆွယ်စည်းရုံးရေးလုပ်ငန်းစဉ်တွေမှာနိုင်ငံရေးပါတီတွေကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေကိုပုံမသိရှိနိုင်ဖို့ရည်ရွယ်ချက်နဲ့အမေရိကန်ဆိုရရဲ့မြန်မာနိုင်ငံဆိုင်ရာထူးကြံပေးပုဂ္ဂိုလ် Derek Mitchell ဟာဒီကနေ့တောက်ကြနေမှာမန္တလေးကိုသွားရောက်ပြီးရွေးကောက်ပွဲဝင်နိုင်ငံရေးပါတီတွေနဲ့တွေ့ဆုံခဲ့တာပါ။မနေ့ပိုင်းမှာတော့မန္တလေး NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးမှာတနအီနေ့ပါကြ NLD အောင်နိုင်ရေးအဖွဲ့ဝင်တွေပြင် NLD လွှတ်တော်ကိုယ်စားလှယ်လောင်းတချို့နဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်။အဲ့လိုတွေ့ဆုံချိန် NLD ပါတီကြုံတွေ့ရတဲ့မဲဆွယ်စည်းရုံးရေးကာလအခက်အခဲတွေနဲ့ပတ်သက်ပြီးမေးမြန်းခဲ့တယ်လို့ဒီတွေ့ဆုံမှုမှာပါဝင်တဲ့အောင်နိုင်ရေးအဖွဲ့ဝင်ဦးမျိုးနိုင်ကပြောပြပါရတယ်။အဲ့ဒီနောက် Mr. Mitchell ကရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအခုလိုဝေဖန်ခဲ့တဲ့အကြောင်းဦးမျိုးနိုင်က VOA ကိုပြောပြပါရတယ်
။သူတို့ကနေပြည်တော်မှာပြည်ထောင်စုကော်မရှင်နဲ့တွေ့ခဲ့တယ်။ပြည်ထောင်စုကော်မရှင်နဲ့တွေ့ရတာကသူကဒီတစ်ခေါက်မှာတကင်းနဲ့မတူဘူး။အဲထူးခြားတဲ့အဆိုးတက်မှုတွေရှိတယ်လို့သူတို့မြင်တယ်ပေါ့နော်။ဒါပေမဲ့ခုကျွန်တော်တို့လိုဒီဘက်မှာမျိုးနယ်တွေအဲတိုင်းတွေမှာသူတို့လေ့လာကြည့်တဲ့အခါမှာဒီကော်မရှင်ရဲ့အားနည်းမှုတွေသူတို့တွေ့နေရတယ်ပေါ့နော်။ဒီလားလာတွေကိုသူတို့တတ်နိုင်လို့ပြောပြမယ်လို့ပဲသူတို့ပြောပါတယ်။
အနေဒီလွတ်တော်ကိုယ်စားလှယ်လောင်းတဦးဖြစ်တဲ့ဒေါက်တာစောမြင့်မောင်ကလည်းမဲစည်းရင်းတွေမှာမဲဆန္ဒရှင်တွေရဲ့နာမည်တွေထပ်နေတာပါဝင်လွဲမားနေတာတွေနဲ့ပတ်သက်ပြီးသူကြုံတွေ့ရတဲ့အခက်အခဲတွေကို Mr. Mitchell နဲ့တွေ့ဆုံတဲ့အချိန်ရှင်းပြခဲ့တယ်လို့ဦးမျိုးနိုင်ကဆက်ပြောပြပါရစေ။အဲ့
တော့ကျွန်တော်တို့ဘက်ကဥပမာဒီမဲစည်းရင်းများခူးရတဲ့အခက်အခဲနောက်ပြီးတော့မဲစည်းရင်းတွေထဲမှာအမားတွေပါတယ်မဲစည်းရင်းတွေထဲမှာထပ်နေရတွေတွေ့အဲ့လိုမဲစည်းရင်းထဲမှာဒီချိုးရင်းချက်တွေများနေတဲ့အချက်လည်းများဘူးဒေါက်တာဇော်မြင့်မောင်ကပြောပြနောက်တစ်ခုကကျွန်တော်တို့အဲ့လိုမဲစည်းတွေကူးတည်တဲ့အချိန်ကြီးမှာပဲကျွန်တော်တို့အချိန်ကန့်သတ်မှုတွေရှိတယ်အချိန်ရရှိမှုနည်းတယ်ဆိုတဲ့အချက်ကိုလည်းဒေါက်တာဇော်မြင့်မောင်ကပြောပြတယ်ပေါ့နော်အဲ့ဒီနှစ်ချက်ကိုအဓိကထားပြောပါ
NLD မန္တလေးတိုင်းအောင်နိုင်ရေးအဖွဲ့ဝင်ဦးမျိုးနိုင်ဖြစ်ပါတယ်။နေကင်းမိုက်မှာတော့အစိုးရရဲ့နိုင်ငံရေးပါတီဖြစ်တဲ့ကြန့်ခိုင်ဖွံ့ဖြိုးရေးအဖွဲ့ဝင်နေနဲ့လည်း Mr. Mitchell တွေ့ဆုံခဲ့တယ်လို့သိရပါတယ်။အခုလို American Two Coats လည်း Mr. Mitchell ဟာရွေးကောက်ပွဲဆိုင်ရာအခြေအနေတွေကိုပုံမသိရှိနိုင်ဖို့ရည်ရွယ်ချက်နဲ့မန္တလေးမှာရောက်နေတဲ့အချိန်မန္တလေးတိုင်းနထိုးကြီးမြို့နယ်အတွင်းမှာ NLD နဲ့ဒေါန်ဆန်းစုကြည်ပေါ်ပုတ်ခတ်ထားတဲ့စာရွက်စာနဲ့တချို့ဖြန့်ဝေမှုဒီကနေ့တောက်ကြနေမှာပဲဖြစ်ပွားခဲ့ပါတယ်ဒီဖြစ်ပျက်နဲ့ပတ်သက်ပြီးတော့ NLD နထိုးကြီးမြို့နယ်တာဝန်ခံကိုနိုင်ထူအောင်ကအခုလိုရှင်းပြပါတယ
်ဒီနေ့ပေါ့နော်မနေ့ပေါ့နော်ဆိုနထိုးကြီးဈေးနှာမှာငါမဲဆွေကကားပေါ်မှာထိုင်ပြီးတယောက်တည်းထိုင်နေပါတယ်သူဝေးနေတာကတော့သူအရွယ်တော့မရောက်သေးဘူးကလေးလေးကအဲ10နှစ်12နှစ်ကနေအများဆုံးမှာ16နှစ်လောက်ပဲရှိမယ်မိန်းကလေးသုံးဦးကဝေးနေတာခင်ဗျစာရွက်ကတော့နှစ်စုံပေါ့နော်ပုတ်ခတ်ရထားလေးကဘာလေးတွေပါလဲဆိုတော့ဒီဘွားရေးပိတ်ဆို့မှုကမှာလောက်တာဒေါ်ဆက်စီကလုတ်တယ်ဆိုတဲ့အကြောင်းလေးတွေပါတယ်ခင်ဗျ။နောက်ပြီးတော့ဟောပေါ့နော်လွတ်လပ်ရေးဖခင်ဗိုလ်ချုပ်အောင်ဆန်းကတိုက်ပြီးလွတ်လပ်ရဖို့ဖက်ဆစ်ကိုခေါ်လာခဲ့တယ်ပေါ့နော်။အဲဖက်ဆစ်နေလို့ကြောင့်မြန်မာပြည်သူတွေထိခိုက်နေတာလည်းခါမှာဗိုလ်ချုပ်ကသူမှသူပြင်ပြီးတော့ဖက်ဆစ်ကိုပြန်လဲတွန်းလှန်ခဲ့ပါတယ်ပေါ့။အဲစီဝါရေးတက်ခက်ပိတ်ဆို့ခြင်းနဲ့ဆန်ရှင်မြန်မာပြည်ဖိတ်ခေါ်တာလည်းဒေါ်ဆက်စီကြီးပါပေါ့နော်။ဒီဆန်ရှင်စနစ်ဆိုးရနေပြီးတော့မြန်မာပြည်သူတွေထိခိုက်နေတဲ့မှုတွေဖြစ်ပေါ်လာတာကြောင့်မလို့ဆန်ရှင်စနစ်ဆိုးနဲ့ကိုပေါ့နော်မဆုနဲ့ကျွန်တော်တို့ကဆက်ကျင်တိုက်ခတ်ပါလိမ့်မယ်ဆိုပြီးတော့အဲစာလေးပဲပါတယ်ခင်ဗျ။အဲ့ဒါကတော့ဒီကောက်ချက်ပေါ်နေတော့ငါမင်းဆွေမတော်ဆန်းစစ်ကြီးတို့အဖွင့်ပေးစားဆိုပြီးတော့အဲ့ဒီစာလေးကိုအောက်ကညွှန်းလေးရေးပြီးတော့ထည့်ထားပါတယ်ခင်ဗျ။အဲ့လေးလေအဲ့ဒီမှာအဲ့ဒီစာလေးကိုကျွန်တော်တို့ရေရေစကန်ကိုလည်းကျွန်တော်တို့ဒါဝေနေတဲ့အကြောင်းပေါ့နော်။လာရောက်စုံစမ်းပေးဖို့အကြောင်းကြတော့ရေစကန်ကလည်းအဲလာရောက်ပါတယ်တို့ရေထိခိုက်မှာဆိုလို့ဆက်လက်ပြီးမဝေပါနဲ့လို့အဲမေတ္တာရက်ခံပြီးတော့ပတ်တမ်းမှတ်ရတော့မှတ်ထားပါတယ်ခင်ဗျ။ကော်မရှင်မှာရောရေစကန်မှာရောမှတ်တမ်းမှတ်ရမှတ်ထားပါတယ်သူရဲ့နာမည်နဲ့တကွာသူထွက်ဆိုချက်တွေလည်းမှတ်ထားပါတယ
်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာအခုလာမဲ့ကြားဖြတ်ရွေးကောက်ပွဲမှာရန်ကုန်တိုင်းကော်မှုမြို့နယ်ကနေဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးတော့လစ်လက်နေရာ48နေရာမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်က48နေရာလုံးကိုဝင်ရောက်ရှင်ပြိုင်မှုအတွက်ကိုယ်စားလှယ်လောင်း48ယောက်ရဲ့အမည်စင်းကိုတင်သွင်းခဲ့ပေမဲ့လို့သခိုင်းတိုင်းအင်းတော်မဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းဦးစောလှိုင်ကိုတော့ရွေးကောက်ပွဲကော်မရှင်ကညှင့်ပယ်ထားတာဖြစ်ပါတယ်ရှင်။